မြန်မာနိုင်ငံဆိုင်ရာဒီတိန်သံမကြီးဟောင်းနဲ့ခင်မိုးတို့ကိုထောင်တန်းတစ်နှစ်စီဒီနေ့ချလိုက်ပါတယ်။ဖက်စီထိန်သိမ်းခံရတဲ့မြန်မာနိုင်ငံဆိုင်ရာဒီတိန်သံမကြီးဟောင်းဗီကီဘိုးမန်နဲ့ခင်မိုးဖြစ်သူကိုထိန်လင်းကိုလူဝင်မှုကြီးကြပ်ဥပဒေချိုးဖောက်မှုနဲ့အင်းစိန်တရားဝင်ကအလုံးနဲ့ထောင်တန်းတစ်နှစ်စီပြစ်ဒဏ်ချမှတ်လိုက်တာပါ။သူတို့နှူးကိုသက်ဆိုင်ရာမြို့နယ်ရဲစခန်းတွေမှာတီးတန့်စီခွဲထိန်သိမ်းထားပြီးစစ်ကောင်စီကဩဂတ်လ24ရက်နေ့မှာအမှုဖွင့်ထိန်သိမ်းခဲ့တာပါ။ပြည်တွင်းမှာနေထိုင်တဲ့နိုင်ငံသားတွေလိုက်နာမဲ့ဥရင်နဲ့အညီနေထိုင်ဖို့ပြက်ကွက်ခဲ့တာကြောင့်အရေးယူတာလို့စစ်ကောင်စီဘက်ကပြောထားပါတယ်။နိုင်ငံသားတူအနေနဲ့သူနေထိုင်ရမယ့်နေရာအတိအကျကိုသက်ဆိုင်ရာကိုကြိုတင်အကြောင်းကြားဖို့ပြက်ကွက်တဲ့အမှုနဲ့တရားစွဲခံတဲ့ခဲ့ရတာပါ။ဖေကီဘိုမဲမြမအမီဒေါခင်ဒေါအုံမာခင်ဟာစစ်ဆိုးရလက်ထက်2002ခုကနေ2006ခုနှစ်အထိမြမနိုင်ငံဆိုင်ရာပြည်ထောင်သံမကြီးဖြစ်တာဝန်ယူထမ်းဆောင်ခဲ့သူဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံဆိုင်ရာပြည်ထောင်သံမကြီးဟာဖီကီဘိုမန်နဲ့ခင်ပွန်းဖြစ်သူပကြီထိန်လင်းတို့ကိုလာဝကအဥပဒေပုံမှန်73/1နောက် 73/5 တို့အရာအလုံးနဲ့ထောင်နဲ့တနစ်စီအင်းစိန်အချင်းထောင်တွင်တရားရုံးတွေကနေပြီးတော့မှဒီကနေ့မှာပဲစင်ကြက်ချမှတ်တဲ့အကြောင်းကိုသူတို့ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းတွေကဗီဒီယိုကိုအတည်ပြုပြောပါတယ်။သူတို့နှစ်ဦးအနေနဲ့ရှေ့ဆက်ဥပဒေကြောင့်အရာဘာတွေဆက်လက်ဆောင်ရွက်ခွင့်ရှိနေပါလဲ။နှစ်ဦးစလုံးကိုဗစ် -19 ရောဂါကူးစက်ခံထားရတာကြောင့်အင်းစိန်အချင်းထောင်ရဲ့ကိုဗစ်စီးမင်းစည်းကမ်းနဲ့အညီဆောင်ရွက်သွားဖို့ရှိနိုင်တယ်လို့တော့တရားလွှတ်တော်ရှင်းလင်းဦးတန်းစောအောင်ကပြောပါတယ်။လာဝကအဥပဒေနဲ့ပတ်သက်လို့တခြားနိုင်ငံခြားသားတွေရဲ့အမှုတွေကိုကိုယ်တိုင်လိုက်ပါဆောင်ရွက်ခဲ့ဘူးတဲ့ဒီအတွေ့အကြုံရှိထားသူရှင်းလင်းဦးတန်းစောအောင်ကိုမတ်အင်ချင်းနိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။အဲ့လိုလူတုံးလူနီးကအဲ့ဒါတော့အချင်းဦးစီးပဲဆိုင်နေမှာဗျ။သူတို့စီမားကဒီဆောင်ဆေးုံနဲ့ရှိတာပေါ့။ကိုဗစ်ကလည်းသူတို့ဟိုပြီးခဲ့တဲ့နှစ်ကလေးကဒီကာဝစီထိုးနေရတော့ဒီအထူးရုံးမှာရုံထွက်တဲ့ဒီအချုပ်သားတွေအားလုံးကဒီပီပီတွေဝတ်ပြီးတော့ထားကြတော့သူတို့စီမှာကအဲ့လိုစီမံကြီးရှိမယ်ထင်တယ်ဟော
အဲ့လိုလေတရားရုံးကအဲ့လိုမြင်းမြန်ဆန်ဆန်အမှုချတယ်လို့မျိုးဟာမျိုးကြတော့ဥမာဆရာတို့ကိုယ်တိုင်ကလည်းဟိုဒီလိုတချို့နိုင်ငံသားတွေမှာလည်းအဲ့လိုမျိုးရှိခဲ့ဘူးတော့လေဟိုဒီလိုလာဝကလူဝင်မှုကြီးကြပ်ရေးနဲ့ဆွဲချက်တည်ဆိုရင်အဲ့လိုမြင်းမြန်ဆန်ဆန်ဟိုချလေးရှိသလားသူတို့ဘယ်လိုဂိုင်တွယ်လေးရှိလဲရှင်
အဲ့ဒါကဟိုအမှုတစ်ခုနဲ့တစ်ခုတော့မတူဘူးဗျ။ခုနတစ်ခုတော့မတူဘူးဆိုတာကတော့ဒီအမှုစစ်ဆေးပုံစစ်ဆေးနည်းရတယ်ဘယ်လိုစစ်ဆေးသလဲပေါ့နော်။အဲ့ဒါလည်းပါသေးတယ်။အဲ့တော့ဟိုဒီကိစ္စကကျွန်တော်လည်းမြင်ရတဲ့ကိစ္စမဟုတ်တာကတော့ပြောဖို့ခက်တယ်
။တကယ်လို့လေအဲ့လိုနိုင်ငံသားဆိုလို့ရှိရင်အခုတစ်တန်အဲ့လိုမျိုးတို့ဟိုလူဝင်မှုကြီးကြပ်ရေးဥပဒေနဲ့စင်ကြက်ချမှတ်လိုက်ပြီးပြီဆိုရင်နောက်တစ်ဆင့်ကတို့နိုင်ငံသားတွေအတွက်ပေါ့နော်အဲချမှတ်ခံရတဲ့သူတွေအတွက်ကဘလို့တို့ဘက်ကအောင်ဆောင်ရွက်ပိုင်ခွင့်ရှိလဲရှင
်ဥပဒေရတော့ဟိုမြို့နယ်တရားရုံးကချတယ်အမိန်ကိုတော့သက်ဆိုင်ရာဒီအစင်းမြင့်နဲ့ခရိုင်အတိုင်းဒေသကြီးတရားလွတ်တော်နောက်ဆုံးပြည်အောင်လို့တရားလွတ်တော်အချုပ်အဲ့ဒီယူကန်ဒီပြင်ဆင်မှုတွေတွားလို့ရတယ်သို့တော့အချို့သောကိစ္စတွေမှာဥပမာဝန်ကံလေတို့နော်ဟိုဝန်ခံလိုက်တဲ့ဟာမျိုးအပြန်လည်မင်းကိုမေးထားတဲ့ဟာမျိုးမဟုတ်လို့ရှိရင်တော့အယူခံတို့ပြင်ဆင်လို့မှတော့အောင်မြင်မှုခွင့်လန်းနေတာပေါ့
ဒါတော့မဲ့အင်ဂျင်နိုင်ဆက်သွယ်မြင်ခဲ့တာဖြစ်ပါတယ်ပြည်ရင်တမ်းမတ်ကြီးဟောင်းကိုစစ်ကောင်စီကဘာကြောင့်ထောင်တန်းစီရင်ချမှတ်ခဲ့တယ်လဲဆိုတဲ့အပေါ်မှာဗြိတိန်အခြေစိုက်ဘာမာ UK ကံပိတ်ရဲ့အမှုဆောင်ညွှန်ကြားရေးမှူးမတ်ဖာမာနာကလည်းသူ့ရဲ့အမြင်ကိုဗီဒီယိုကိုခုလိုပြောပါတယ်
Well, there's a lot of speculation about why Vicky and Tillins have been targeted, but the truth is we don't know for sure what
Vicky Bowman ဘာကြောင့်ထောင်ဒဏ်ချခဲ့လဲဆိုတာနဲ့ပတ်သက်လို့ခမှန်းချက်တွေကအများကြီးရှိနေပါတယ်။ဒါပေမဲ့စစ်တပ်ကသူ့ကိုဖမ်းဆီးထောင်ချတဲ့နေရာမှာအမှန်တကယ်သူ့ဘာတွေလုပ်ခဲ့တယ်လဲဆိုတာကျွန်တော်တို့သိချာမသိပါဘူး။တန်တမာရေးအရဒဇဂန်လုတ်တယ်ဆိုတဲ့ထင်ကြီးပြချက်တွေလည်းရှိနေပါတယ်။ဒါပေမဲ့အဲ့ချက်ကမဖြစ်ဖို့များပါတယ်။ဘာလို့လဲဆိုတော့ Vicky ဟာ Britain ရဲ့မြန်မာပေါ်ထားတဲ့ပိတ်ဆို့တန်ခတ်ရည်ယူမှုမူဝါဒကိုစန့်ကျင်တယ်ဆိုတာစစ်ဘုတ်ချုပ်တွေသိပါတယ်။ Britain ဘက်ကလည်း Vicky Bowman ကိုဖမ်းလိုက်တဲ့အတွက်သူတို့မူဝါဒကိုပြောင်းလိုက်ဖို့မရှိပေမဲ့စန့်ကျင်ဘက်ပို့ပြီးတော့မှသဘောထားတင်းမာလာဖို့ရှိပါတယ်။သူကိုစစ်တပ်ကဖမ်းခဲ့တဲ့အတွက်လဲဗြိတိန်ကတော်လေးဒေါသထွက်နေပါတယ်။တစ်ဖက်မှာလဲပြစ်ဒဏ်ချမှတ်တဲ့နှစ်ကိုကြည့်ရင်အမြင့်ဆုံးဖြစ်တဲ့9နှစ်ထိမချပဲနဲ့တစ်နှစ်ပဲချတာကိုကြည့်လို့ရှိရင်စစ်တပ်ကဒီနေရာမှာနည်းနည်းတော့သတိထားတယ်လို့မြင်ပါတယ်။ဒါကိုကြည့်ရင်စစ်တပ်ဟာသူတို့ဂျိုးစီးပွားကိုအနည်းငယ်ပေးလာမဲ့ချင်းချောက်လာမဲ့ဘယ်သူကိုမဆိုဖမ်းဆီးအရေးယူမဲ့ဆိုတာမျိုးဖြစ်နေပါတယ်။ဗီကီအနေနဲ့စစ်တပ်ကဆွေးနွေးမှုဖြစ်စီတဲ့တခုခုကိုပြုလုပ်ခဲ့ပြီးဒါကိုအနည်းငယ်ရှိတယ်လို့စစ်တပ်ကမြင်ပုံရပါတယ်။နောက်ပြီးတော့မြန်မာနိုင်ငံထဲမှာနေတဲ့နိုင်ငံတကာအတိုင်းဝိုင်းကိုလည်းကြောက်ရွံ့အောင်လို့သတိပေးလိုက်တာဖြစ်ပါတယ်
။အခုလိုမျိုးမြန်မာနိုင်ငံဆိုင်ရာဗြိတိန်တန်မတ်ကြီးဟောင်းကိုလာဝကအဥပဒေနဲ့ထောင်နဲ့ချမှတ်ခဲ့တဲ့အပေါ်မှာရန်ကုန်ဗြိတိန်တန်ရုံးရဲ့တုံ့ပြန်ချက်သိရအောင် VOA ကစူးစမ်းဆက်သွယ်ပေးမယ်လို့လည်းအခုအတန်လွင့်တဲ့အချိန်ထိတော့မရသေးပါဘူးရှင်။